မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တပ်မတော်ထိပ်တန်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူနိုင်ရေးတောင်းဆိုရင်းတကူတော်ဆန္ဒပြတဲ့ဦးထင်ကျော်ကိုအနာဝိုင်းနီကရန်ကုန်မှာဒီကနေ့ဖမ်းဆီးလိုက်ပါတယ်။ဒီမိုကရေစီရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကော်မတီ MDCF အဖွဲ့ခေါင်းဆောင်ဖြစ်တဲ့ဦးထင်ကျော်ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါခွေးနဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်။ဒီအကြောင်း VOA သတင်းတော့မမေကသတင်းပေးပို့ပါတယ်။
ဒီမိုကရေစီရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကော်မတီအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးထင်ကျော်ဟာဒီကနေ့မနက်ပိုင်းမှာရန်ကုန်မြို့မဟာဗန္ဒူလာပန်းချံရှိမှာမြန်မာနိုင်ငံကလူသက်တရက်ခံစစ်ဘိုလ်ချုပ်ကြီးများကို UN နဲ့ ICC ကနေအ мян ဆုံးလာရောက်ဖမ်းဆီးပါဆိုတဲ့ပိုစတာကိုကင်ပြီးဆန္ဒပြခဲ့တာပါဒီလိုဆန္ဒပြပြီးတိတ်မကြခင်မှာပဲကြောက်တရာစက္ကန့်မှုနဲ့တာဝန်ရှိသူတွေကလာရောက်ခေါ်ဆောင်သွားတာဖြစ်ပါတယ်ဒီမိုကရေစီရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကော်မတီ MDCF အဖွဲ့ရဲ့ဗဟိုကော်မတီဝင်ကိုမတ်ကြီးကဦးထင်ကျော်ဖန်ခံရတဲ့ပတ်သက်ပြီးအခုလို VOE ကိုပြောပါတယ
်ဆက်တနာကြီးကလည်းဆန္ဒပြတဲ့အချိန်မှာစက္ကန့်ကလာဖန်လာရောက်ပြီးတော့တော်တော်စက္ကန့်ကလာရောက်ပြီးခေါ်ဆောင်သွားပြီးတော့ရန်ကုန်စက္ကန့်ပို့တယ်ရန်ကုန်စက္ကန့်နေပြီးတော့တရားရုံးပို့တယ်တရားရုံးကနေပြီးတော့ယမန်ယူပြီးတော့ဟိုအင်းစိန်ဆောင်ပို့လိုက်တယ်အင်းစိန်ဆောင်ပို့တာ12နာရီ15မှအင်းစိန်ဆောင်ပို့လိုက်လောဆယ်တော့ကျွန်တော်တို့ကဒီတိုင်းမှဟိုသူ့ယုံထွက်နဲ့သူ့တရားရုံးအပြင်မှာရင်ဆိုင်နေရတဲ့ဥစ္စာလေးရှိရဲအဲ့ဟာဟိုပဲသွားမှာကျန်တာကတော့ကျွန်တော်တို့လောဆယ်ဘာမှတော့ဟိုစောင့်ကြတာလည်းမရှိသေးဘ
ူးဥထင်ကျော်ဟာမနေ့ကလည်းရန်ကင်းမြို့နယ်အတွင်းမှာအခုလိုဆန္ဒပြခဲ့ပါသေးတယ်ဒီလိုဆန္ဒပြတာကြောင့်ကြောက်တရားကနေရန်ကင်းမြို့နယ်ကိုဆက်လက်လွှဲအပ်ခဲ့တာဖြစ်ပါတယ်အဲ့ဒီနောက်မှာတော့အင်းစိန်အကျဉ်းတောင်ကိုပို့ဆောင်လိုက်ပြီးဖြစ်တယ်လို့ကိုမတ်ကြီးကပြောပါတယ်ရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အရာရှိကြီးတွေမှတာဝန်ရှိတယ်ဆိုပြီးထုတ်ပြန်ခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဦးထင်ကျော်ကအခုလိုတကူတော့ဆန္ဒပြခဲ့တာပါမြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမူလကလေးကအတိမတ်ပြုလက်မခံထားတဲ့အကြောင်းနဲ့အစီရင်ခံစာပါဖော်ပြချက်တွေကိုလည်းလက်မခံကြောင်းတုံ့ပြန်ထားပါတယ်ပြည်တွင်းမှာမြမအစိုးရကိုယ်တိုင်ကဗမလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့လည်းအစိုးရဘက်ကပြောဆိုထားပါတယ်ရှင်
။မမေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။